ဒီနေ့ကြားရောက်တဲ့မဟာသဇံဒုတိယအချက်လေးကိုတော့ရန်ကုန်မြို့တဝမ်းမှာစီစီကားကားနဲ့ကျင်းပခဲ့ကြပါတယ်။ဒီကနေ့မှာထူးခြားတာကတယောက်နဲ့တယောက်ပြန်လှန်အကူအညီပေးတာတွေပို့ပြီးတော့တွေ့လာရသလိုနိုင်ရေးကူညီမှုအသင်းကလည်းစီကန်းရှိကြဖို့ရည်ရွယ်ပြီးသဇံတွင်းအမိုက်ကောက်ပညာပေးအစီအစဉ်ကိုရန်ကုန်မြို့တဝမ်းမှာဆောင်ရွက်ခဲ့ပါတယ်။ဒီကနေ့သဇံဒုတိယအချက်လေးအခြေအနေတွေကိုကိုရန်နိုင်ကတင်ဆက်ပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြမရိုးရနှစ်တကူသဇံပွဲတော်ကတော့နိုင်ငံတော်ဆင်နေနေတာဟာအခုဆိုရင်ဒုတိယအကြံတွေကိုရောက်လာပါပြီရန်ကုန်မြို့တော်မှာဗဟိုမန္တပ်မှာပင်တိုင်တေးသန့်ရှင်အဖြစ်နဲ့ဖျော်ဖြေပေးနေတဲ့အစိုးရမိမိဝင်းဖေကတော့သဇံအကြံတွေအခြေအနေနဲ့ပတ်သက်ပြီးတော့ VOA ကိုအခုလိုပြောပါတယ
်ဒီနေ့ကတော့မမေရဟိုဗဟိုမန္တပ်ပေါ်တော့အရင်တော့ကတော့မြို့တော်ဝန်မန္တပ်လို့ခေါ်တယ်အခုတော့ဗဟိုမန္တပ်ပေါ်အဲ့ဒီမန္တပ်မှာတစ်နေ့လုံးရှိမယ်မနေ့နေ့လည်းညနေညအထိရှိမယ်ဒီနေ့ကတန်တမန်အဖွဲ့ကြီးကိုဖိတ်ထားတယ်ဝင်းကြီးချုပ်ကဖိတ်ထားတာကိုလာတယ်အဲ့တော့အဲပေးသက်တွေပေါ့အချိန်မှလာကြည့်တဲ့ရေပက်ခံတဲ့လူတွေဒီပွဲလာကြည့်တဲ့လူတွေချော်သေးတယ်အဲ့တွေပြက်နေတဲ့အချိန်တွေပါဆိုရင်မမိတာဝန်ယူပြီးတော့ဆိုသေးရတဲ့ဟာပါ၃ယောက်အထိုင်ဆိုတယ်မမိရဲ့ထိုးပြေစုံရဲ့နင်းနေ၃ယောက်ကဒီမှာတောက်ဆောင်နေသေးရတဲ့လူတွေပါကက်ပတန်ရှိတဲ့အချိန်ဆိုရင်တော့ဟို famous ဟိုမိသားစုမန်တက်တစ်ခုရှိတယ်အဲ့ဒီကတော့ဟိုဖိတ်လို့လေမမိသွားပြီးရေပက်တယ်တော်လေးကိုပြောရဲတော်လေးကိုပြောရဲလီနိုးစုံနဲ့ပြော
တခါဆိုတော့တင်စာမော်ကတော့ဒီသကြံကိုရန်ကုန်မှာ၃ရက်ဖျော်ဖြေခဲ့ပြီးတော့ဒီကနေ့ဒုတိယအချက်နေ့နဲ့သကြံအတက်နေ့တွေကိုတော့မန္တလေးမှာဖျော်ဖြေတင်ဆက်မှာဖြစ်တယ်လို့ပြောပါတယ်ဒီသကြံမှာထူးထူးခြားခြားကြုံတွေ့ခဲ့ရရင်နဲ့ပတ်သက်ပြီးသူပြောတာကတော့
ကျွန်တော်တို့ကပထမဆုံးပြီးကြတာအဲဒီအလှပြခြင်းနဲ့ဆိုရတာပထမဆုံးပြီးကြမှုပါပဲဟိုတခါမှ2022နှစ်အတွင်းမှာလာပြရရှင်နဲ့ဟိုဆိုခဲ့ရတာဒီဟာပထမဆုံးတစ်ချိန်ပါပဲဒါဘာဖြစ်ဖြစ်ဟိုသွားရဲ့ဒီကားကဒီချုပ်ကြီးလာပြရရှင်ပေါ့နော်လှလည်းလှတယ်အဲဆိုတော့အဲအဲ့ဒါပထမဆုံးထူးခြားမှုပါပဲဒုတိယထူးခြားမှုကနိုင်ငံရေးပြောင်းလဲရဒီဟိုအဲတချို့မန်တက်ဒီပြက်ပြက်တယ်ပေါ့လေကြားတာကတော့တချို့ဟိုမြန်မာပြည်နယ်ကလည်းပွဲတွေကိုရပြီးကမှမရတော့ဘူးဖြစ်သွားတဲ့ဟာမျိုးတွေလည်းရှိကြတယ်ဆိုတော့ကြားရပါတယ်အဲ့တော့လည်းစိတ်မကောင်းဖြစ်စရာပါဒါနဲ့လည်းတစ်ခါကြတော့လေလိုအပ်တဲ့အချိန်မှာလုပ်တယ်လို့မြင်ပါတယ်။ဆိုတော့ဒါနဲ့သူ့ကိုတော်တော်များများပွဲပြင်ရတယ်လို့လည်းကြားတယ်။နောက်တစ်ခုကရန်ကုန်မြို့ပေါ်မှာဖြိုးတွေကအရန်ပြောလုံးနဲ့ပုံစံမျိုးလေးတွေနဲ့ပါတဲ့အဲဖြိုးပြင်းမှုမျိုးလေးရှိကြတယ်လို့လည်းကြားပြီးရအတိအကျတော့မသိပါဘူး။ဒါနဲ့အခုနှစ်မှာတော့တော်တော်ကိုစစ်စစ်ဆေးဆေးနဲ့မန်တတွေလည်းစစ်တယ်လို့ကြားတယ်။အဲ့ဒါတွေလည်းမရှိကြဘူးပေါ့လေ။ဒါပါဖြစ်ဖြစ်မြမရေးရတကြံဆိုတဲ့ကောင်းကင်နဲ့အညီတော့လေအတတ်နိုင်ဆုံးတော့သိညာသိညာပေါ့လေ။ဒါလည်းမင်္ဂလာပါလို့ပြောနေမိပါတယ်
ရုပ်ရှင်တရုတ်ဆောင်ဦးကျော်သူဦးဆောင်တဲ့နိုင်ရေးကူညီမှုအတင်းကတော့နှစ်တကူမှာနှစ်ဟောင်းကအမိုက်တွေနဲ့အတူကိုယ်စိတ်ရဲ့အမိုက်တွေရဝတ္ထုအမိုက်တွေကိုရှင်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီကနေ့ရန်ကုန်မြို့နေရာတချို့မှာသွားပြီးတော့အမိုက်ကောက်ခဲ့တယ်လို့ပြောပါတယ
်နေ့က9နာရီခွဲလောက်စပြီးတော့ဒီပါမီမီပွိုင်မှာဆိုင်းမုတ်ဆောင်ပြီးတော့ကျွန်တော်တို့ကလေးတွေစကောက်တယ်ကောက်ပြီးတော့အဲဒီပါမီမီပွိုင်ရနေပြီရခိုင်မန္တသူနာရခိုင်မန္တသွားတယ်နောက်ဒီကျွန်တော်တို့တာမွေကြောင်မြောအဲ့ဘက်လက်ပြီးတော့ကျွန်တော်ပြန်လာတယ်နေ့လည်းကနေရမ်းပြီးတော့အဲ့တော့ကောက်တဲ့အချိန်ကျတော့ဘာမှတော့ကျွန်တော်တွေ့ပြောဟာဦးကျော်သူဦးကျော်သူဆိုပြီးတော့ဝိုင်းနေပါပဲနောက်ကျကျွန်တော်တို့ထောင်ထားတဲ့ကိုယ်အမိုက်ကိုရှင်းဆိုတဲ့စာတန်းကိုတွေ့တော့ဟာသူတို့ကလည်းငါကျွန်တော်တို့လည်းအမိုက်မဖြစ်ပါဘူးကွာညာနဲ့ပြောပြီးအဲ့ဒီပကံကားပေါ်ကသူတို့အမိုက်တွေပါလေဒီရေတံပူအဟောင်းတို့ဒီအိတ်တို့ပါတော့အဲ့ဒါတွေကျွန်တော်တို့ကောက်တဲ့ဒီအိတ်တွေကိုလာချက်ကြတယ်အဲ့ဒါတော့နောက်ကျွန်တော်တို့ကြာနဲ့မပြမပြတပ်ပေါ်ရိုင်းနေသူတွေကိုဟာသူကျွန်တော်မျိုးသမီးကသူ idea တခုရပြီးတော့အမိုက်တခုကောက်လာဆိုရင်ရိုက်လို့ရမယ်ဆိုတော့ဝိုင်းပြီးအမိုက်တွေကောက်ပြီးတော့ကျွန်တော်နဲ့မပြတပ်ပေါ်ရိုက်ကြတယ်အဲ့တော့ဟိုပျော်ကြကောင်းတဲ့ပွဲလေးဖြစ်သွားတာပေါ့ဒီအမိုက်ပြစ်တာအင်းကဟိုရှက်ဖို့ကောင်းနေဆိုရင်အတိတရားလေးရဖို့ပေါ့လေ
နိုင်ကူညီမှုအတင်းအနေနဲ့ထိခိုက်ဒဏ်ရာရသူအနေအချင်းသာတွေးကြရပြီးတော့ရာသီဥတုကြောင့်နာမကျန်းဖြစ်တဲ့သူတွေကိုအကူအညီပေးကြရတာပိုများတယ်လို့ဥကျော်သူကပြောပါတယ်။ဒါပြင်ဒီနေ့သကြံအတွင်းလူတဦးနဲ့တဦးအချင်းချင်းအပြန်အလှန်အကူအညီပေးတာတွေပိုတွေ့လာခဲ့ရတယ်လို့လည်းအဆိုတော်မိမိဝင်းဖေကပြောပါတယ်
။သကြံမှာတော့ပိုသိတာကပိုပြီးကြောင်းနဲ့တော့အကူအညီလိုတယ်၊ကြောင်းနဲ့တော့စီကန်းပိုရှိဖို့လိုတာပေါ့နော်။သကြံမှာတော့သူတို့မှအစ်စိတ်တွေရှိရဲဆိုတာပိုပေါ်လွင်လာတယ်။ကြောင်းနဲ့ကြောင်းလည်းထိန်းနေကြတယ်၊စီကန်းရှိအောင်နေကြတယ်။အမှိုက်တွေလည်းတိတ်မဖြစ်ဘူး။အဲ့တော့တာဝန်ရှိတဲ့ဝန်ထမ်းတွေအားလုံးကလည်းပျော်ပျော်ရွှင်ရွှင်နဲ့တောင်းနေကြအောင်ပြန်လည်ပေါ့နော်ဟိုလူရလည်းရဲတွေပါတို့ခုရဲတွေကလည်းလူတွေကိုခုပေါ့အဲ့လိုသဘောမျိုးလေးနေလေပျော်ကြပါရဲ့အားလုံ
းအခုနှစ်ကတော့ရန်ကုန်မှာအရင်ကအမြဲလိုလိုတွေ့မြင်ခဲ့ရတဲ့ကြံအကတွေအပြင်တန်ချက်တွေအလားပြကားပြိုင်ပွဲတွေပါတိုးလာနေတာကိုထူးထူးခြားခြားတွေ့မြင်လာနေရပါတယ်ခင်ဗျာ